မြန်မာနိုင်ငံမှာဆေးဝါးချိုရေးကောင်စီကအာဏာသိမ်းလိုက်ပြီးတဲ့နောက်ထိုင်းနိုင်ငံမှာရှိတဲ့ထောင်ထဲရှိတဲ့မြန်မာနိုင်ငံသားတွေကန့်ကွက်ဆန္ဒပြမှုတွေစတိုက်ချစ်ပေါ်ခဲ့တာပါဒီဆန္ဒပြပွဲတွေကြောင့်နေထိုင်ခွင့်ဗီဇာတွေလာဝကကရုပ်သိမ်းမှဖြစ်တယ်လို့စစ်ကောင်စီအကြီးအကဲတဦးရဲ့တာသမီတွေတက်နေတဲ့ထိုင်းနိုင်ငံတပ်မတော်တို့ကစာထုတ်ပြောဆိုခဲ့ပြီးတဲ့နောက်ဒီသတင ှိလာတယ်ဆိုပြီးမြန်မာ community in Thailand အဖွဲ့ကကိုဆိုင်ကပြောပြပါဗျာ
။လူနောက်လိုက်တာပေါ့ tracking လုပ်တာပေါ့ tracking လုပ်တယ်နေရာဒေသတွေနေတဲ့အိမ်ကြီး control ပြီးသွားတယ်အချက်လက်တွေယူတယ်ပေါ့အဲ့ဒါအဲ့ဒါမျိုးကြီးလုပ်တော့တွေ့ရတယ်ပြီးတော့ပြဿနာကဒီအလုပ်သမားအတိုင်းမှာဆိုရင်ပို့ပြီးမှအပြင်းထန်တယ်အော်ဆယ်ုံနဲ့လေုံနေကိုအခါအခါကသွားပြီးတော့မှဒီလိုမျိုးပေါ့နော်မြေကနာပြပေါ်သွားလာပါလားကြာလားဆိုတော့ပြယုံလေုံချိုးရလဲနေခဏတော့ဝင်သူတို့လက်မခံရတော့ဘူးလေ
အခုဆိုရင်ထိုင်းလာဝကနဲ့နေမီရန်အာနာပိုင်တွေကမင်းမြတ်စုံစမ်းတာမျိုးလုပ်တာမျိုးတွေဆန္ဒပြပွဲမှာဥဆောင်ခဲ့ပါတယ်ဆိုတော့ဝန်ခံချက်တွေကိုလုတ်ခိုင်းတာမျိုးတွေလုတ်ခဲ့ရတယ်လို့လည်းကိုဆိုင်ကပြောပြပါတယ်ထိုင်းလူဝင်မှုကြီးကြပ်ရေးဘူရိုရဲ့တရားဝင်လူမှုကွန်ရက်စာမျက်နှာမှာတော့ထိုင်းရောက်မြန်မာတွေရဲ့ဥပဒေပေါင်းတွင်ဆန္ဒပြမှုကိုတော့လေးစားပါကြောင်းဒါပေမဲ့ကိုဗစ်ကပ်ဘေးကာလဖြစ်တာကြောင့်နယ်မြေကျော်ပြီးသွာလာတာဆန္ဒပြတာတွေမလုပ်ဖို့ရေးသားထားပါတယ်ကိုဆိုင်ကတော့လက်တွေ့အခြေအနေမှာတော့ထိုင်းရနာပိုင်းတွေဘက်ကဖိအားပေးတဲ့သဘောတွေတွေ့ရတယ်လို့လည်းပြောပြပါတယ
်အဓိကဟိုလောက်ဝကတစ်ချက်ပြောတာမှတ်သားထားရတာကတော့သူတို့အနေနဲ့တော့သူတို့မှအဲ့လိုမျိုးဆန္ဒပြပွဲသွားလို့ပြီးသားကိုဖျက်မဲ့ policy မရှိဘူးသူတို့ရဲ့ဟိုလဘကကျုပ်နေနေပေါ့နော်ဒါပေမဲ့ဟိုနေမြေကရဲစခန်းတစ်ဆင့်အမှုဖွင့်ပြီးရေးယူခြင်းရပေါ့သူရဲ့စပိုင်းတက်ကကျွန်တော်တို့ဒီကိုဝေးဥပဒေနဲ့ရေးယူမယ်ကိုဝေးဥပဒေပြီးတာနဲ့ဒါပြစ်မှုကျုလွန်နဲ့လူဖြစ်သွားရဲ့အတွက်ဒီတာကိုဖြတ်သိမ်းပြီးမှပြန်ပြပို့မယ်ပေါ့နော်
ထိုင်းနိုင်ငံမှာမြန်မာလူထုမှာသုံးသန်းထက်မနည်းလှုပ်လှုပ်ကြိုင်နေကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဆေးရနာတိမ့်တဲ့နေကစားလို့ထိုင်းရောက်မြန်မာလူထုများတွေចောင်းသားတွေစုဝေးပြီးမြန်မာနိုင်ငံကသမရနဲ့နိုင်ငံရေးခေါင်းဆောင်တွေဖမ်းဆီးခံရတာတွေငြိမ်းချမ်းစွာဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နင်းခံရတာတွေနဲ့ပတ်သက်လို့တလားကျော်ကြာတဲ့အထိမြန်မာတန်ယုံနဲ့ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုပ်ရှင်မှာဆန္ဒပြကောက်ွက်ခဲ့ကြတာဖြစ်ပါတယ်ရှင်။